နေပြည်တော်မှာကျင်းပနေတဲ့21ရာစုပင်လုံကြီးမဟာအခမ်းမှာမြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ပါဝင်လာအောင်တရုတ်အစိုးရရဲ့ကူညီပံ့ပိုးမှုဟာငြိမ်းချမ်းရေးအတွက်အပြုသဘောဆောင်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့မြမအရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကသုံးသပ်ပါတယ်။ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အိမ်နီးချင်းတရုတ်နိုင်ငံကိုရင်းရင်းနှီးနှီးနဲ့အလေးပေးဆက်ဆံမှုဟာတရုတ်အစိုးရဘက်ကဒီမြမငြိမ်းချမ်းရေးဖြစ်စဉ်ကိုလူလူလာလာထောက်ခံလာအောင်ဖြစ်စေတယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုဆက်ပြီးနှားဆင်ပါရှင်။မြမငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်အောင်ကူညီပံ့ပိုးပေးနေတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့မေလ24ရက်နေ့ကတရုတ်နိုင်ငံသားရေးဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ပြောသွားတာကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုမြင့်တင်တဲ့စ조사အားထုတ်မှုမှန်သမျှချစ်ချင်ရင်းနှီးတဲ့အိမ်နီးချင်းနိုင်ငံအနေနဲ့တရုတ်ကနေထောက်ခံကူညီမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်တိုးတက်လာဖို့နဲ့အမျိုးသားယဉ်ကျေးစီရေးကိုမြင့်တင်ဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကြားမှာအပြန်အလှန်နားလည်မှုနဲ့ယုံကြည်မှုတိုးလာစေဖို့21ရာစုပင်လုံညီလာခံဟာအရေးပါတယ်လို့မြင်ကြောင်းပြောသွားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့မတူညီမှုတွေကိုဆွေးနွေးညှိနှိုင်းမှုကတစ်ဆင့်ခိုင်ခိုင်မာမာဆက်လက်ရပ်တည်ပြီးတော့အပြေရှာဖို့တရုတ်အစိုးရကမျှော်လင့်ကြောင်းလဲဆိုပါတယ်။ဒါအပြင်အမခံချက်ရှိတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်အစောဆုံးရက်သတ်မှတ်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးအတွက်အခြေအနေတွေကိုဖန်တီးနိုင်မယ်လို့လည်းတရုတ်ဆိုရဘက်ကမျှော်လင့်ထားကြောင်းတရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အခုနေပြည်တော်မှာကျင်းပနေတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုလည်းတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ချန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပါတယ်။အခုလိုအိမ်နီးချင်းတရုတ်နိုင်ငံရဲ့အားပေးကူညီမှုအခမ်းကဏ္ဍဟာမြမငြိမ်းချမ်းရေးဖြစ်စဉ်အတွက်အလားအလာကောင်းတစ်ခုဖြစ်တယ်လို့မြမအရေးကျွမ်းကျင်သူဝါရှင်တန် DC ကဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောခခရစ်စတီနာဖင်ကသုံးသပ်ပါတယ်
I see a lot of positive signs going into this conference.
အခုပြည်လုံးငြိမ်းချမ်းရေးနီလာခံကိုကြည့်ရင်အပြုသဘောဆောင်တဲ့လက္ခဏာအတော်များများကိုကျွန်မတွေ့ရပါတယ်။ပထမချက်ကတော့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပြည်ထောင်စုအစိုးရကနေတိုင်းနယ်ပြည်နယ်အလိုက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေတွေရေးဆွဲနိုင်တယ်လို့ပြောဆိုခဲ့တာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်ငြိမ်းချမ်းရေးဖြစ်စဉ်ကိုပိုပြီးစိတ်ချမှုရှိလာစေပါတယ်။ဒုတိယချက်အနေနဲ့နေဆက်တခြားမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ငယ်လေးတွေကနေ NCA အပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးဖို့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုခဲ့ကြတာဖြစ်ပါတယ်။တတိယချက်ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ညီလာခံတက်ရောက်အောင်တရုတ်အစိုးရကပါဝင်ကူညီဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်
။နောက်ပြီးဒေါအောင်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဆီလွတ်ပြီးမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေကိုတီးခြားစီတွေ့ဆုံခဲ့တယ်လို့ညီလာခံမှာဒီအဖွဲ့တွေကိုပါဝင်စီခြင်းနဲ့ဆန္ဒသူ့မှာရှိကြောင်းပြသနိုင်ခဲ့တဲ့အချက်ဟာမြမငြိမ်းချမ်းရေးအတွက်အားတက်စေတဲ့လက္ခဏာဖြစ်တယ်လို့လည်းခရစ်စတီနာဖင်ကပြောပါရယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ဟာအစိုးရအဖွဲ့ကိုဦးဆောင်ခြင်းကစပြီးအိမ်နီးချင်းတရုတ်နိုင်ငံကိုအလေးပေးဆက်ဆံခဲ့တဲ့အချက်ဟာမြမငြိမ်းချမ်းရေးမှာတရုတ်အစိုးရအနေနဲ့လိုလိုလားလားပံ့ပိုးကူညီလာစေခဲ့တယ်လို့လည်းခရစ်စတီနာဖင်ကသုံးသပ်ပါတယ်
။ The One Belt One Road initiative that requires China to construct infrastructure across
တရုတ်အစိုးရရဲ့ One Belt One Road ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာမြန်မာအပါအဝင်သူ့အိမ်နီးချင်းနိုင်ငံအားလုံးကိုဖြတ်ပြီးအခြေခံအဆောက်အဦတွေတည်ဆောက်ဖို့လိုအပ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးမြင်ရဖို့တရုတ်ကဘာကြောင့်လိုလားသလဲဆိုတဲ့အချက်တွေကအဓိကအချက်လည်းဖြစ်ပါတယ်။ဒါပြင်တရုတ်အစိုးရဟာဒေါအောင်ဆန်းစုကြည်ဘက်ကသူတို့ကိုရင်းနှီးနှီးနဲ့အလေးပေးဆက်ဆံတာကိုသဘောကျပုံရတယ်လို့ကျွန်မမြင်ပါတယ်။ဒါကြောင့်မြန်မာငြိမ်းချမ်းရေးဖြစ်စဉ်ကိုတရုတ်နိုင်ငံကပိုပြီးလိုလိုလားလားထောက်ခံအားပေးဖို့ဖြစ်လာစေတယ်လို့ကျွန်မထင်ပါတယ်
။ဒါပေမဲ့လည်းဒုတိယအကြိမ်ပင်လုံညီလာခံဆိုတာဟာငြိမ်းချမ်းရေးဖြစ်စဉ်ရဲ့အစောပိုင်းကာလမှာရှိနေသေးပြီးတနိုင်ငံလုံးငြိမ်းချမ်းရေးရဖို့ခီးရှည်ကြီးရှောင်လန်းရအောင်မှာဖြစ်တယ်လို့လည်းခရစ်စတီနာဖင်ကပြောသွားပါရရှင်။